Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတောတာရှင်များရှင်2019ခုနှစ်ဧပြီလ6ရက်တကြနေညနေခင်း VOA စီစဉ်လေးကိုမေကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိ9တိုမီတာ19.25လို့ကနေတိုက်ရိုက်ထုံးလင်းပေးနေပါတယ်ကျွန်မအီတန်စမဒီညနေခင်းတော်စီစဉ်လေးကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါကျွန်တော်ရန်နိုင်မှာတောကြနေညနေခင်းသတင်းတွေကိုနှမ်းအောင်နဲ့အတူတင်ပြပေးသွားမှာဖြစ်ပါတယ်စီးရီးယားဆိုရကရသားရိပ်ပေါ်ဒါရုလက်နက်3တိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကစီးရီးယားကိုဒုံးကျည်တွေနဲ့တိုက်ခိုက်လိုက်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားနိုင်ငံကကုဒ်ပတ်တွင်ပယ်ထိန်ဒုံးကျည်စမ်းသပ်ပစ်လွတ်မှုကိုပြင်းပြထန်ထန်ပြစ်တင်ရှုတ်ချလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာတောင်ကိုရီးယားတမ္မကြီးယာရုကနေတရားဝင်နှုတ်ထွက်ဖို့အကြောင်းကြားထားပြီးဖြစ်တယ်လို့တောင်ကိုရီးယားရုံးဟသတင်းကဖော်ပြလိုက်ပါတယ်ဒီလိုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာကရခိုင်ပြည်နယ်မှာရိုဟင်ဂျာအတိုင်းအဝိုင်းအပေါ်လူမျိုးတုံးတက်ဖြတ်တာတွေမရှိဘူးဆိုပြီးတော့ BBC နဲ့တွေ့ဆုံမေးမြန်းကမှာဒေါအောင်ဆန်းစုကြည်ကညင်းဆိုခဲ့ရတဲ့ပတ်သက်ပြီးတော့
And I think what Dorsey's dismissal of this term demonstrates is
မြန်မာရေးလေးလာနေတဲ့လူခွင့်ရဲ့အကဲခဲ David Matheson ကခုလိုပြောသွားတာကိုမကြခင်မှာပြေဆိုနားဆင်ကြမှာပါ။ဒါပြင် NLC တွေးမှုကိုဆက်သွယ်ပုံမှန်66ဂါကြီးနဲ့ထောင်းတန်းချမှတ်လိုက်တဲ့သတင်းဆော့ရီကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုကိုရနိုင်နဲ့နန်းလောင်တို့ကကြီးညာပေးသွားမှာပါရှင်။
စီးရီးယားဆိုရကရပ်သားရေအပေါ်ဒါရုလက်နက်3တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်စစ်တပ်ကစီးရီးယားကိုဒီကနေ့အစောပိုင်းမှာဒုံးကျည်တွေနဲ့တိုက်ခိုက်လိုက်ပါတယ်
။ Tonight I ordered a targeted military strike on the airfield in Syria from where
ငါနေ့ကစီးရီးယားသမ္မတပရှားအောက်ဆက်ကအပြစ်မရှိတဲ့ရပ်သားရေပေါ်မှာစိုးဝါတဲ့ဒါရုလက်နက်နဲ့တိုက်ခိုက်ခဲ့ပါတယ်။ဒီကနေ့ညမှာတော့အဲ့ဒီဒါရုလက်နက်နဲ့တိုက်ခိုက်မှုတွေကိုလုပ်ခဲ့တဲ့စီးရီးယားနိုင်ငံကလေရင်ကွင်းတွေကိုပိတ်မထားပြီးတော့တိုက်ခိုက်ဖို့ကျွန်တော်အမိန်ပေးခဲ့တယ်လို့သမ္မတထရမ့်ကပြောလိုက်တာဖြစ်ပါတယ်။ဒါဟာအမေရိကန်တွေဘက်ကစီးရီးယားဆိုရတက်တွေကိုပထမဆုံးအကြိမ်တိုက်ရိုက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။စီးရီးယားသမ္မတဘရှားအောက်ဆက်ဆိုရကရပ်သားတွေပေါ်မှာဒါရုလက်နက်နဲ့တိုက်ခိုက်ခဲ့တာကြောင့်လူတရာကျော်သေဆုံးခဲ့ပါတယ်။မြေထဲပင်လယ်အရှေ့ဘက်ပိုင်းမှာတပ်ဖြန့်ထားတဲ့အမေရိကန်ရေတပ်ရဲ့ဖြတ်သိမ်းပေါ် USS Ross နဲ့ USS Porter ကနေတောက်ချာနေမနဲ့ဒေသစံတော်ချိန်၄နာရီ၄မိနစ်မှာ Tomahawk တာဝေးပစ်ပဲထိန်ဒုံးကျည်59ခုကိုစီးရီးယားနိုင်ငံကိုပြစ်လွတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့ဒုံးကျည်ပြစ်လွတ်တိုက်ခိုက်မှုက3မိနစ်ကနေ4မိနစ်ကြာကြာမြင့်တယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။စီးရီးယားဆိုရကဒါရုလက်နက်နဲ့တိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်တပ်တွေကစီးရီးယားနိုင်ငံအနောက်ဘက်ခြမ်းကရှာရက်လေရင်ကွင်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးတော့စီးရီးယားဆိုရဟာတပုံးတွေထိန်းချုပ်ထားတဲ့မြို့ကိုဆရင်ဒါရုအစိတ်တန်းငွေတွေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကမှတ်ယူနေပါတယ်ခင်ဗျာ
။ဆီးရီးယားနိုင်ငံတွင်အမေရိကန်တို့ရဲ့စီးရဲလှုပ်ရှားမှုတွေကိုအပြေအဝါထောက်ခံတယ်လို့ဗြိတိန်နိုင်ငံကပြောလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့အမေရိကန်တို့ရဲ့လုပ်ရည်ဟာနိုင်ငံတကာနိုင်ငံရဲ့အချုပ်အခြာအာဏာကိုရန်စားဖို့အကြောင်းရှာတဲ့လုပ်ရည်ဆိုပြီးပြောပါတယ်။ဆီးရီးယားအစိုးရဘက်ကအစိတ်ငွေဒါရုလက်နက်တွေနဲ့တိုက်ခိုက်လို့ကလေးငယ်တွေနဲ့အမျိုးသမီးတွေအပါအဝင်အရသာ100လောက်သေဆုံးခဲ့ရတာကိုတုံ့ပြန်တဲ့အနေနဲ့ဆီးရီးယား Leaders Camp ကိုလေကြောင်းကနေတိုက်ခိုက်ဖို့အမေရိကန်သမ္မတထရမ့်အမိန့်ပေးခဲ့တဲ့အပေါ်နိုင်ငံတကာရဲ့တုံ့ပြန်မှုတွေထွက်ပေါ်လာတာပါအခုလေကြောင်းတိုက်ခိုက်မှုကြောင့်ဆီးရီးယားစစ်သား၄ဦးသေဆုံးတယ်လို့လေလာဆောင်ရည်သူတွေကပြောဝေမဲ့ဆီးရီးယားအစိုးရကတော့လူ6ဦးသေဆုံးပြီးအတော်များများဒဏ်ရာရသွားတယ်လို့ပြောပါရယ်ဒီတိုက်ခိုက်မှုမှာလင်းယုံတရားစင်ကျော်စီတိုလောင်ယုံတခုနဲ့လေကြောင်းရန်ကာကွယ်ရေးစခန်းတခုပျက်စီးသွားတယ်လို့ဗြိတိန်ခြေဆိုင်ဆီးရီးယားလူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါရယ်ဆီးရီးယားရဲ့မဟာမိတ်ရုရှားသမ္မတပူတင်ကတော့ဆီးရီးယားအစိုးရမှာဒါရုလက်နက်တွေပိုင်ဆိုင်ထားတယ်ဆိုတာမယုံကြည်ဘူးလို့ပူတင်ရဲ့ပြောခွင့်ရသူဒီမီထရီပက်ရှ်ကော့ဖ်ကပြောပါရယ်အမေရိကန်ရဲ့လောက်ရကြောင့်ငိုကလေးကခိုင်မာမှုသိမ့်မရှိတဲ့အမေရိကန်ရုရှားစစ်ဆန်ရေးကိုအတော်လေးပြက်ပြသွားစေတယ်လို့ရုရှားတို့ကကြေညာချက်ထုတ်ပါရယ်အီရန်ဘက်ကလည်းအမေရိကန်တို့ရဲ့လေကြောင်းတိုက်ခတ်မှုကိုပြင်းပြင်းထန်ထန်ရှုံ့ချတယ်လို့တစ်ဖက်သက်လှုပ်ရှားမှုဟာအနေအများသလိုပဲအပြတ်သဘောဆောင်ပြီးနိုင်ငံကဥပဒေကိုချိုးဖောက်ရလဲရောက်တယ်လို့ပြောပါရယ်တူရကီလက်ထောက်နိုင်ငံခြားရေးဝန်ကြီးကတော့အမေရိကန်ရဲ့လောက်ရကိုထောက်ခံပါရယ်ဒါအပြင်သမ္မတထရမ့်ရဲ့လောက်ရဟာတတိကောင်းတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့လဲဆိုရီအာရေဗျာကပြောပါရယ်ပြည်ထနိုင်ငံခြားရေးဝန်ကြီးကလည်းဓာတုလက်နဲ့အသုံးပြုရာဟာဆက်ဆုပ်စရာကောင်းတဲ့စစ်ရာဇဝတ်မှုဖြစ်တဲ့အတွက်ပြည်ထန်ပေးတင်တယ်လို့ပြောပါရယ်ဒါအပြင် Israel Japan Australia နဲ့ Poland နိုင်ငံတို့ကဆီးရီးယားစစ်ပွဲရပ်တန့်မှုလှုပ်ရှားမှုတွေကိုထောက်ခံတယ်လို့တရုတ်နိုင်ငံကတော့နိုင်ငံရေးအရာအဖြစ်ရှာဖို့တောက်ကြနေမှာကြေညာချက်ထုတ်တိုက်တွန်းသွားပါရယ်
နေရတာထိပ်သီးစီဝေးဘွဲ့အတွက်ဖလော်ရီဒါပြည်နယ်ကပန်းပြေစခန်းကိုရောက်ရှိနေတဲ့တရုတ်သမ္မတရှီဂျင်ပင်ကိုအမေရိကန်သမ္မတဒေါနယ်ထရမ့်ကမနေ့ကကြိုဆိုနှုတ်ဆက်ပါတယ်။ခေါင်းဆောင်နှစ်ဦးတွေ့ဆုံဆွေးနွေးမှုကနေရလဒ်တစုံတရာမရှိသေးပေမဲ့လို့ယင်းနှင်းမှုတော့ပိုရလာတဲ့အကြောင်းသမ္မတထရမ့်ကပြောပါတယ်။သူတို့နှစ်ဦးအချင်းကြား ဆွေးနွေးခဲ့ကြပြီးတော့လောလောဆယ်အထိဘလို့ရလဒ်စုံတရားမှမရှိသေးကြောင်းဒါပေမဲ့သူတို့နှစ်ဦးယင်းနီမှုတိဆောက်နိုင်ခဲ့ပြီးတော့ရေရှည်မှာတော့အင်မတန်ရေးပါတဲ့ဆက်ဆံရေးတရက်တိဆောက်နိုင်မယ်လို့ထင်ကြောင်းအဲ့လိုဖြစ်လာဖို့မျှော်လင့်တယ်လို့လည်းသမ္မတ်ထရန့်ကပြောပါတယ်သမရနာဦးတွဲဆောင်ကြတဲ့မာရာလာဂိုအပန်းဖြေစခန်းကညစာစားပွဲခန်းမတယ်မှာသတင်းတောက်တွေနဲ့တွဲဆောင်ကြီးမှာမစ္စတာထရမ့်ကအဲ့လိုပြောသွားတာပါတရုတ်သမရရှိကတော့ဘာမတ်ချက်စကားမှမပြောခဲ့ပါဘူးသတင်းတောက်တွေကသမရထရမ့်ကိုစီးရီးယားနဲ့မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့မေးခွန်းမေးမြန်းခဲ့တဲ့အခါမှာတော့သမရထရမ့်ကတုံ့ပြန်ပြောဆိုသွားခြင်းမရှိခဲ့ပါဘူးခေါင်းဆောင်နှစ်ဦးတွဲဆောင်ပွဲမတိုင်ခင်အစောပိုင်းကတော့မြောက်ကိုရီးယားကနျူကလ িয়ার လက်နက်စမ်းသပ်မှုတွေတိုးမြှင့်လှုပ်ဆောင်နေတဲ့အပေါ်မှာတရုတ်ဆိုရအနေနဲ့မြောက်ကိုရီးယားအပေါ်ပေါ်ပြီးတင်းတင်းကြပ်ကြပ်ဖိအားပေးဟန်တာတင်တယ်လို့ဆိုပြီးဒီအတွက်အမေရိကန်ကတရုတ်ကိုဖိအားပေးတိုက်တွန်းသွားဖို့မျှော်လင့်တဲ့အကြောင်းဒေါ်နယ်ထရမ့်နဲ့သူ့အဆိုရအဖွဲ့တွေကပြောဆိုထားပါတယ်ခင်ဗျာ
မြောက်ကိုရီးယားအဆိုရကဒီသတင်းမှာထဲပဲ့ထိန်သုံးကြီးစမ်းသပ်ပြစ်လုခဲ့တာနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုအန်တူပြီးမြောက်ကိုရီးယားဟာတည်ငြိမ်မှုကိုပြပြစေတဲ့ရန်လိုတဲ့ပြုမှုတွေကိုပြောင်ပြောင်တင်းတင်းလှုပ်ဆောင်နေတဲ့အကြောင်းလုံခြုံရေးကောင်စီကကြာတာပတင်းနေ့မှာကြေညာချက်ထုတ်ပြန်ပါတယ်အဲ့ဒီနေ့အစောပိုင်းမှာပဲဥရောပသမဂ္ဂ EU ကလည်းမြောက်ကိုရီးယားအပေါ်တန်ခတ်ပိတ်ဆို့မှုအစ်စ်တွေထပ်မံချမှတ်ခဲ့ပါသေးတယ်ပို့ထိုးနေ့ကဂျပန်ပင်လယ်ထဲကိုဒုံးကျည်ပြင်လို့ဆက်သခဲ့တာအပအဝင်မြောက်ကိုရီးယားကနျူကလ িয়ার နဲ့ပဲ့ထိန်ဒုံးကျည်စမ်းသပ်မှုတွေအကြိမ်ကြိမ်ထပ်မံလှုပ်ဆောင်နေတဲ့အပေါ်မှာတုံ့ပြန်တဲ့အနေနဲ့ EU ကအခုလိုတန်ခတ်မှုတွေတိုးမြှင့်လိုက်တာပါဒီပိတ်ဆို့တန်ခတ်မှုအစ်စ်ထဲမှာတော့လေကြောင်းအသုံးပြုမှုတွေကိုကန့်သတ်ပြီးတပ်တုလုပ်ငန်းနဲ့သမရိုးကျလက်နက်ထုတ်လုပ်မှုလုပ်ငန်းတွေနဲ့ဆက်ဆက်နေတဲ့စစ်ရုံတွေကိုပိတ်ပစ်တာအပအဝင်ကြောင်မီသွေးတူးဖော်မှုတွေနဲ့ဓာတုစက်ရုံလုပ်ငန်းတွေမှာဆက်ဆက်ပါဝင်နေတဲ့လူပုဂ္ဂိုလ်တွေကိုကွန်ပျူတာနဲ့ပတ်သက်တဲ့ဝန်ဆောင်မှုတွေမပေးဖို့တားမြစ်တာတွေပါဝင်ပါတယ်။မြောက်ကိုရီးယားဟာကုလသမဂ္ဂဆုံးဖြတ်ချက်များစွာကိုချိုးဖောက်ပြီးနိုင်ငံတကာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုအကြီးအကျယ်ချိန်ဆောင်နေတာကြောင့်အခုလိုတန်ခတ်မှုတွေကိုတိုးမြှင့်ချမှတ်ရတာဖြစ်တယ်လို့ EU ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်တွေနဲ့နျူကလ িয়ার အစီအစဉ်တွေအလုံးကိုဆွလုပ်ပြီးနိုင်ငံတကာအတိုင်းအဝိုင်းတွေ့ဆုံဆွေးနွေးဖို့လဲ EU ကမြောက်ကိုရီးယားကိုတိုက်တွန်းထားပါတယ်။
ယူအေကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 1068 ညလိုင်းနိုမီတာ19 kHz 15565လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ွေကနေတောက်ချာနေညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာပေးနေပါတယ်မြန်မာနိုင်ငံဆိုင်ရာတောင်ကိုရီးယားတန်မတ်ကြီးယူဂျေချုံဟာသူရာထူးကနှုတ်ထွက်မယ်ဆိုတာကိုကြာသပတေးနေ့မှာတရားဝင်အကြောင်းကြားထားပြီးလို့အမည်မဖော်တဲ့တောင်ကိုရီးယားနိုင်ငံသားရဲ့ဌာနတာဝန်ရှိသူတို့ကဒီကနေ့ပြောတာကိုကိုးကားပြီးတော့တောင်ကိုရီးယားရဟတ်သတင်းမှာဖော်ပြထားပါတယ်ကိုရီးကိုရာကိစ္စတွေကြောင့်လို့သမ္မတကြီးကအကြောင်းပြတဲ့အကြောင်းလဲအဲ့တောင်မရှိသူကပြောပါတယ်ရာထူးကဖြုတ်ချခံရတဲ့သမရပကုံဟေးရဲ့အရင်းအီးဆုံးမိတ်ဆွေတူဖြစ်သူထရိုင်ဆွန်စီဟာသူတမ္မတ်ဖြစ်ဖို့ကိစ္စမှာနောက်ွယ်ကနေပါဝင်ပတ်သက်ခဲ့တယ်ဆိုတာပေါ်ခဲ့ပြီးတဲ့နောက်သမ္မတကြီးကနှုတ်ထွက်တော့မယ်ဆိုတဲ့သတင်းထွက်ပေါ်လာတာပါအသက်58နှစ်အရွယ်သမ္မတကြီးယူဟာသမ္မတ်ဖြစ်ခန့်အပ်မခံရခင်က Samsung Electromechanic Company ရဲ့အကြီးတန်းတာဝန်ရှိသူတူဖြစ်ပြီးတော့တဏမာကြီးအတွေ့အကြုံရှိခဲ့သူလည်းမဟုတ်ပါဘူးတမရဟောင်းပကွန်ဟေးနဲ့ Choi Soon Sil တို့ပါဝင်ပတ်သက်တဲ့လက်စားမှုအရှုတော်ပုံကြီးကိုစစ်ဆေးတဲ့အခါမှာတမတ်ကြီးယူကိုလည်းတောင်ကိုရီးယားကိုပြန်ခေါ်ပြီးစစ်ဆေးခဲ့တာပါအဲ့ဒီမှာသူက Choi နဲ့သူအချိန်ပေါင်းများစွာတွေ့ခဲ့ပြီးတဲ့နောက် Choi ရဲ့ထောက်ခံချက်နဲ့တမတ်ဖြစ်လာတဲ့ဆိုတာကိုထွက်ဆိုခဲ့ပါတယ်အဲ့နောက်မှာမြန်မာနိုင်ငံမှာလုတ်တဲ့ Choi ရဲ့စီးပွားရေးတွေကိုကုညီလုံဆောင်ပေးဖို့အတွက်ယူကိုမြန်မာနိုင်ငံဆိုင်ရာတမတ်ကြီးဖြစ်ခန့်ထားဖို့ရွေးချယ်ခဲ့တာဆိုတာစုံစမ်းမှုကနေပေါ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံတောင်ပိုင်းကလက်စစ်တအားပေးလိုင်းတွေကိုကြာရာပင်းညကလက်နက်ကင်တပုံတွေလို့ယူဆရသူတွေဖောက်ခွဲတက်ခဲ့တာကြောင့်တအားပေးလိုင်းတွေကျိုးပြတ်သွားသလိုလမ်းတွေလည်းကားတိုင်ယာတွေမီးရှို့ပြီးပိတ်ဆို့ခဲ့ကြပါတယ်ဒီဖြစ်ရကြောင့်သေဆုံးဒဏ်ရာရသူရှိတယ်ဆိုတဲ့သတင်းထွက်ပေါ်မလာပါဘူးထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်အများစုရှိရာပတ်တနီယာလနာရတီဝတ်ခရိုင်တမကဆွန်ခလမြို့အနီးတစ်ဝိုက်မှာလည်းအခုလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာပါတောက်ကြနေမနေ့ခင်မှာတော့အခင်းဖြစ်ရလမ်းတွေပေါ်မှာထိုင်းစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကရင်မောင်းတွေကိုစစ်ဆေးပါတယ်2004ခုနှစ်ကတည်းကစလို့ထိုင်းနိုင်ငံတောင်ပိုင်းဒေသတွေမှာအကြမ်းဖက်ပုံကန်ထားကြမှုအတင်းလူပေါင်း 9,000 ထက်မနည်းတည်ဆုံခဲ့ပါတယ်တပုံတွေဖက်ကတောင်းဆိုချက်အတိအကျထွက်မလာသေးပေမဲ့တီချလွတ်လပ်တဲ့ပြည်နယ်တစ်ခုရဖို့တိုက်ခိုက်နေတယ်လို့ရေပုံရယူဆထားတာပါထိုင်းစစ်အစိုးရအကောင်ဆောင်ဝန်ကြီးချုပ်ပရယုတ်ချောင်းချအစိုးရအဖွဲ့ရေးဆွဲထားတဲ့ထိုင်းနိုင်ငံရဲ့အကြိမ်20မြောက်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုဘရင်တစ်ကအတည်ပြုပြီးကြေညာလိုက်ပြီးနိုင်ပိုင်းအတွင်းမှာပဲတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ
မြောက်ကိုရီးယားနိုင်ငံကသူ့ရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေဟန်ရေးပြနေတာကြောင့်ရှေ့အာရှဒေသမှာတင်းမာမှုတွေတိုးလာနေတဲ့အချိန်ထဲမှာပဲအမေရိကန်ဒုသမ္မတမိုက်ပန်စာတောင်ကိုရီးယားနိုင်ငံကိုဒီလနောက်ပိုင်းမှာတောင်းအောင်မှာဖြစ်ပါတယ်။ဒုသမ္မတပန်စာဧပြီလ15ရက်နေ့ကစတင်ပြီးတော့ဂျပန်တောင်ကိုရီးယားအင်ဒိုနီးရှားဩစတြေးလျားစတဲ့အာရှပစိဖိတ်ဒေသ၄နိုင်ငံကိုဆဲကြခီးစဉ်အဖြစ်တောင်းအောင်မှာဖြစ်ပြီးတော့ဒီခီးစဉ်အတွင်းမှာပစိဖိတ်သမုဒ္ဒရာတွင်းကအမေရိကန်ပိုင်းဟဝါရီပြည်နယ်ကိုလည်းတောင်းအောင်မှာဖြစ်တယ်လို့အင်ဂျီရောကသတင်းထုတ်ပြန်ထားပါတယ်။ဒါဟာဒုသမရပင်စ်အတွက်တော့အာရှပစိဖိတ်ဒေသကိုပထမဆုံးအကြိမ်တရားဝင်သွားရောက်မဲ့ခီးစဉ်ဖြစ်ပြီးအဲ့မှာသူဟာတခြားနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့စီးရေးမဟာမိတ်ကုန်သွယ်ရေးနဲ့စီးပွားရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလ5ရက်နေ့ကမြောက်ကိုရီးယားကသူ့ရဲ့အရှေ့ဘက်ပင်လယ်မှာရှိပင်လယ်တဲကိုပယ်ထိန်ဒုံးကျည်တစ်စင်းပစ်လွတ်ခဲ့ပြီးတဲ့နောက်မှာအမေရိကန်ဒုသမရပင်စ်ဟာတောင်ကိုရီးယားနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ဒီလိုရန်လိုတဲ့အပြုအမူကိုဟန်တာဖို့အတွက်အမေရိကန်အနေနဲ့သူ့ဘာသူတနိုင်ငံနဲ့တိကျတုံ့ပြန်သွားနိုင်တယ်လို့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတုံ့ပြန်ထားပါတယ်ခင်ဗျာ
။ပြီးခဲ့တဲ့ဆယ်စုနှစ်ကတည်းကနိုင်ငံကအကြမ်းဖက်မှုတန်းခန်းစားခဲ့ရတဲ့ထောင်နဲ့ချီတဲ့သူတွေအတွက်ရော့ကျေးအနေနဲ့အမေရိကန်လွှတ်တော်ကတီထောင်ထားတဲ့ရမငွေထက်ကနေဒေါ်လာတန်း800ထက်မနည်းပေးအပ်ခဲ့တယ်လို့အမေရိကန်တရားရေးဌာနကမနေ့ကြာတာပတင်းနေ့မှာပြောပါရယ်လျှော့ကြေးတောင်းခံလာသူတွေထဲမှာ1989ကနေ1981ခုနှစ်အတွင်းအီရန်နိုင်ငံမှာတစ်စက္ကန့်အဖြစ်ထိန်းသိမ်းခံခဲ့ရသူအမေရိကန်နိုင်ငံသား2332ဦးပါဝင်တယ်လို့1998မှာကင်ညာနဲ့တန်ဇေးနီးယားနိုင်ငံကအမေရိကန်တန်ယုံတွေကိုအယ်ခိုင်ဒါစစ်သွေးကြွတွေပုံခွဲထားကြောင်းထိခိုက်နစ်နာခဲ့သူတွေလည်းပါဝင်တယ်လို့တရားရေးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါရယ
်ကိုရင်နိုင်တဲ့နန်းလောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ရိုဟင်ဂျာတိုင်ဝမ်ပေါ်လူမျိုးတုံးတက်ဖြတ်နေတာမရှိဘူးလို့ BBC နဲ့တွေ့ဆုံမေးမြန်းကမှာဒေါက်ဆန်စုကြည်နင်းဆိုတာအပေါ်တုံ့ပြန်ချက်ကိုတင်ဆက်ပေးနေပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာအတိုင်းဝိုင်းပေါ်မှာလူခွင့်ချိုးဖောက်မှုတွေကြေကြေပြန့်ပြန့်ဖြစ်ပေါ်နေပြီးတော့လူမျိုးတုံးတက်ဖြတ်မှုအထိကျူးလွန်နေတဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စုကြည်ကလူမျိုးတုံးတက်ဖြတ်တာမရှိဘူးလို့ညင်းဆိုမဲ့အစားဒီသတင်းတွေမှန်စုံစမ်းစစ်ဆေးသွားမယ်လို့ပြောတဲ့အကြောင်းကိုမြမရေးလေးလာနေတဲ့လူခွင့်ရေးအကဲခတ်ပုဂ္ဂိုလ်ကထောက်ပြလိုက်ပါတယ်။ဒီအကြောင်းပြည်စုံကိုဒေါက်ခင်ဆိုဝင်းကဆက်ပြီးပြောပြပေးပါမယ်
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမနစ်ကအောက်တိုဘာလကစပြီးဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနောက်ပိုင်းနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေမှာလူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ခဲ့တဲ့ဆိုတဲ့အသုံးအနှုန်းကိုဘင်္ဂလားဒေ့ရှ်နိုင်ငံရှိ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးခွဲတာဝန်ခံကသာပြောဆိုသုံးနှုန်းခဲ့တာဖြစ်ပြီးတော့ကုလသမဂ္ဂရဲ့အတီးပြုတ်အသုံးအနှုန်းမဟုတ်သလိုတခြားယုံကြည်ကိုးစားရတဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးတွေကလည်းဒီကနေ့အထိအဲ့ဒီအတုံးနှုံးကိုအတိမပြုသေးပါဘူးလို့ HRW လူခွင့်ရေးစောင့်ကြည့်တဲ့အဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူးဒေးဗစ်မက်သီယဆင်က VOA ကိုပြောဆိုလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်က BBC နဲ့တွေ့ဆုံမေးမြန်းကမှာလူမျိုးတုံးတပ်ဖြတ်မှုမရှိဘူးလို့ညှင်းဆိုလိုက်တာနဲ့ပတ်သက်လို့ဒေးဗစ်မက်သီယဆင်ကအခုလိုထောက်ပြလိုက်ပါတယ်
။ I think what Dorsey's dismissal of this term demonstrates is that there has yet to be a proper investigation into establishing whether
ဒေါ်ဆန်းစုကြည်ကဒီအသုံးအနှုန်းပယ်ချလိုက်တဲ့သဘောကဒီဆွဆွဲချက်မှန်စုံစမ်းစစ်ဆေးဖို့လိုနေသေးတယ်ဆိုတာကိုဆိုလိုတာလို့ကျွန်တော်ယူဆပါတယ်လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုတွေကျူးလွန်တာရှိမရှိစုံစမ်းနေစေကာလဖြစ်ပါတယ်လူမျိုးတုံးတက်ပြတ်မှုဆိုတာကလည်းလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုတွေကြေကြေပြန့်ပြန့်ဖြစ်နေတာနဲ့ဆက်ဆက်နေပါတယ်ကုလလူခွင့်ရေးသူကိုယ်စားလှယ်ရန်ဟီလီနဲ့တခြားချွမ်းကျင်သူတွေပြောတာကတော့လုံခြုံရေးတပ်ဖွဲ့တွေရဲ့ပြုမှုတွေကလူမျိုးတုံးတက်ပြတဲ့အဆင့်အထိဖြစ်ကောင်းဖြစ်နိုင်တယ်ဆိုတာကိုပဲပြောဆိုနေကြတာဖြစ်ပါလေ
။ဒေါ ን ဆန်းစုကြည်အနေနဲ့လူမျိုးတုံးတက်ပြနေတယ်ဆိုတာကိုမဟုတ်ဘူးလို့ညှင်းဆိုနေမယ့်အစားတည်တည်ချာချာထဲထဲဝင်ဝင်စုံစမ်းစစ်ဆေးဖို့လိုအပ်တယ်ဆိုတာကိုရှင်းပြဖို့တင်တယ်လို့ဒေးဗစ်မက်သီယဆင်ကဆက်ပြီးပြောပါတယ်။ဒေါ ን ဆန်းစုကြည်ကကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းဒေါက်တာကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်နဲ့မောင်တော်ရေးစုံစမ်းစစ်ဆေးရေးကော်မရှင်တွေဖွဲ့စည်းထားပေမဲ့လို့လုံလောက်မှုမရှိဘူးလို့ကုလသမဂ္ဂနဲ့နိုင်ငံတကာကဝေဖန်နေကြတာနဲ့ပတ်သက်ပြီးတော့ကိုဖီအာနန်ကော်မရှင်ရဲ့အကြံပြုချက်တွေဟာလိုက်နာဖို့တင့်တော်ပါတယ်တဲ့။ဒါပေမဲ့ဒုသမရဦးမြင့်စွေဦးဆောင်တဲ့ကော်မရှင်ရဲ့ဆောင်ရွက်ချက်ဒီမှာအားနည်းချက်တွေရှိနေတယ်လို့ဒေးဗစ်မက်သီယဆင်ကထောက်ပြလိုက်ပါတယ
်။ I think given that there is this government led investigation committee into the events in Mongol led by vice president Min Swe unfortunately
ဒုသမ္မတဦးမြင့်စွေဦးဆောင်တဲ့မောင်တော်ရေးစုံစမ်းတဲ့ကော်မရှင်အနေနဲ့ရခိုင်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်ကိုသွားတဲ့နေရာမှာလူ့ခွင့်ကျိုးပေါမှုတွေနဲ့ပတ်သက်တဲ့ကြေကြေပြန့်ပြန့်ဆွဆွဲချက်တွေအပေါ်မှာထဲထဲဝင်ဝင်ထိထိရောက်ရောက်မစုံစမ်းနိုင်ခဲ့ကြဘူးလို့ယူဆပါတယ်။တိတိကျကျစုံစမ်းရမယ့်အစားဆွဆွဲချက်တွေပြန်မှန်မှုလို့လည်းထုတ်ပြန်ထားတာတွေ့ရပါတယ်။ဒါကြောင့်ဆွဆွဲချက်တွေကိုပြေပြောင်းအောင်စိုးရဖွဲ့ပေးထားတဲ့ကော်မရှင်ကမဆောင်ရွက်နိုင်ခဲ့ပါဘူး။ယုံကြည်ကိုးစားထားတဲ့ပြည်တွင်းကဖွဲ့စည်းတွေနဲ့လူပုဂ္ဂိုလ်တွေမပါဘဲစုံစမ်းစစ်ဆေးနေသေးတော့မောင်တော်ရေးချက်လည်းရှာဖွေရေးအဖွဲ့ဖွဲ့စည်းဖို့နိုင်ငံတကာအခြေခြေပြည့်မဲ့ထောက်ခံနေကြမှာပ
ါမြမငင်းညာရေးလုပ်ငန်းစဉ်ထင်းသလောက်ခရီးမရောက်တာတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေမဆဲသေးတာဟာဒေါံစန်းစုကြည်ကတပ်မတော်ကိုမထိမ့်သိမ့်မကင်တွယ်နိုင်တာကြောင့်နဲ့ဩဇာသိမ်းရောက်မှုမရှိတာကြောင့်ဆိုတဲ့အချက်ပေါ်မှာတော့ဒေးဗစ်မက်သီးယဆင်ကအခုလိုသုံးသပ်လိုက်ပါတယ
် The constitutionally she has no control over the military and she did mention that but unfortunately instead of saying you know the government because of the constitution has no practical day-to-day control
ဖွဲ့စည်းပုံအခြေခံဥပဒေအရဒေါံစန်းစုကြည်အနေနဲ့စစ်တပ်ကိုထိန်းချုပ်လို့မရပါဘူး။သူကလည်းဝန်ခံထားရပါပဲ။ဖွဲ့စည်းပုံအရအစိုးရကစစ်တပ်ကိုနေ့စဉ်လုပ်ငန်းတွေမှာပါဝင်ထိန်းချုပ်လို့မရဘူးလို့ပြောသင့်ပါတယ်။ဒါကြောင့်စစ်တပ်ကမမမကန်လုပ်နေတာတွေကိုထိန်းချုပ်လို့မရဘူးလို့ပြောသင့်ချင်ပါတယ်။ဒါပေမဲ့အခုတော့အစိုးရကအဲ့လိုမလုပ်ဘဲတပ်မတော်ကဘာပဲပြောပြောအဲ့လိုပဲအတီးယူသတင်းထုတ်ပြန်နေသလိုဖြစ်နေတာပါ။ဒီတော့စစ်တပ်ပြောသမျှသဘောတူသလိုပါပဲငင်းချိုင်းလုပ်ငန်းစဉ်မှာလည်းဒေါ်စုနဲ့စစ်တပ်အကြားသဘောကွဲလဲတယ်လို့နှစ်ဖက်စလုံးကပြောခဲ့ပေမဲ့တကယ်တော့တက်ချုပ်မင်းအောင်လှိုင်ရဲ့သဘောထားနဲ့ဒေါ်အောင်ဆန်းစုကြည်ရဲ့သဘောထားကတိတ်မကွဲလဲဘူးလို့တရားသားတွေကရောလူထုကပါယူဆနေကြတယ်လို့ကျွန်တော်သုံးသပ်မိပါတယ
် BBC ရုပ်မြင်သံကြားသတင်းဌာနနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံမြင်ယံကမှာရခိုင်ပြည်နယ်မြောက်ပိုင်းအရေးနဲ့ငင်းချိုင်းလုပ်ငန်းစဉ်နဲ့ပတ်သက်ပြီးဒေါ်အောင်ဆန်းစုကြည်ရဲ့သဘောထားတွေအပေါ် Human Rights Watch လူ့အခွင့်အရေးစောင့်ကြည့်တဲ့အဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူး David Mathiasen ကိုကျွန်မဆက်သွယ်မေးမြန်းတင်ဆက်ခဲ့တာပါရှင်
။တိုကင်ဆိုဝင်တင်ဆက်ထားတာပါ။အခုတစ်ခါမှာတော့ NLG အတွင်းမှုကိုဆက်သွယ်ရေးပုံမှာ66ကာကြီးနဲ့ထောင်ဒဏ်ချမှတ်လိုက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။စစ်တွေဥပဒေပုံမှား66ကာကြီးနဲ့တရားစွဲဆိုခံထားရတဲ့လက်ရှိအာဏာရပါတီ NLD ရဲ့ဗဟိုသုတေသနလမ်းညွှန်အဖွဲ့အတွင်းမှဦးမျိုးရံအောင်တင်းကိုကမာရုမျိုးနဲ့တရားရုံးကနေပြီးတော့ထောင်ဒဏ်6လချမှတ်လိုက်ပါတယ်။ပြည်တံကိုယူကန်ဝင်မှာမဟုတ်ဘူးလို့ဦးမျိုးရံအောင်တင်းကခုလိုပြောပြီးတော့66ကာကြီးကိုပြင်ဆင်ဖို့လိုတယ်လို့လည်းပြောသွားပါတယ်။ပြည်စုံကိုတော့ကမာရုမျိုးနဲ့တရားရုံးကိုကိုယ်တိုင်သွားပြီးတော့သတင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတော့ကိုထောင်ကတင်ဆက်ပေးပါမယ်။
တမ်မတော်ကဝေဦးစည်းချုပ်ကိုတည်ရည်ပြက်စီနိုင်တဲ့စာသားတွေ Facebook လူမှုကွန်ရက်ပေါ်မှာရေးသားခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဦးမျိုးရံအောင်တင်ကိုဒီကနေ့မှာကမာရွတ်တရားရုံးကနေထောင်ဒဏ်6လချမှတ်လိုက်ပါတယ်။အကြောင်းအရပေါ်မှာပြစ်ဒဏ်ချတာမဟုတ်ဘဲအတုံးနှုံးပေါ်မှာမူတည်ပြီးပြစ်ဒဏ်ချတာကြောင့်ထူးဆန်းပြီးမရရအောင်ချတယ်လို့မြင်တဲ့အကြောင်းတရားရုံးကအထွန်းမှာဦးမျိုးရံအောင်တင်ကသတင်းတောက်တွေကိုပြောပါတယ်
။မရရအောင်ချလို့မြင်တာပဲကျွန်တော်တော့ဟိုကာကြုံစုံကိုဆိုရင်ချိနေဆိုသဘုံတက်အောင်နေအောင်ပေါ့နော်အဲ့တော့လက်ရှိမှာမနိုင်မအုပ်ဆုံးနေတာကတို့အစိုးရတက်တယ်မဟုတ်ဘူးနှစ်ဖွဲ့ဖြစ်နေတာဘာမှလုပ်ဖို့မရှိတော့ပါဘူးကျွန်တော်လည်းဒါ6လပြည့်ကန်နေပြီပဲတော့အပြောတော့မှပဲဆက်ပြီးတော့ပြောကြတာပေါ့
ပြီးခဲ့တဲ့အောက်တိုဘာလအတွင်းရခိုင်ပြည်နယ်မြောက်ပိုင်းမောင်တောဒေသမှာအကြမ်းဖက်တိုက်ခိုက်ခံရတာနဲ့ပတ်သက်လို့တာဝန်အရှိဆုံးပုဂ္ဂိုလ်ဟာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဖြစ်ပြီးတာဝန်ကနေနှုတ်ထွက်ပေးဖို့ဆိုတဲ့သဘောမျိုးဦးမျိုးရံအောင်တင်က Facebook လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာပါဒါကြောင့်လဲရန်ကုန်တိုင်းစစ်ဌာနချုပ်ကတက်နယ်မှုဒုတိယဗိုလ်မှူးကြီးလင်းထွန်းကတရားလိုလုပ်ပြီးစစ်တွေဥပဒေပုံမှား66ကာကြီးနဲ့ဦးမျိုးရံအောင်တင်ကိုအမှုဖွင့်တိုင်ကြားလိုက်တာပါပြစ်ဒဏ်ချခံခဲ့ရတဲ့ဦးမျိုးရံအောင်တင်ကတော့ပုံမှား66ကာကြီးကိုပြင်ဆင်ဖို့လိုတယ်လို့ပြောပါတယ်
ဖို့သွားကြည့်ရလိုပါတယ်နော်ဒါမှမဟုတ်ပြုပြင်မှုလည်းလိုတယ်နော်ပြုပြင်မှုလည်းလိုတယ်လွယ်သုံးစားမှုတွေရှိနေလို့ပ
ါလက်ရှိဒီပုံမှန်နဲ့ပြည်တန်ချခံလိုက်ရတဲ့ဦးမျိုးရံအောင်သိန်းဟာနိုဝင်ဘာလအစောပိုင်းကဖမ်းဆီးခံခဲ့ရပြီးအချုပ်နဲ့အမှုကိုရင်ဆိုင်နေရတာပါအခုပြည်တန်မှာချုပ်ရဲခံစားခွင့်ရတာကြောင့်သူဟာမေလဇန်မှာလွတ်မြောက်လာမှလည်းဖြစ်ပါတယ်အနေဒီပါတီဘိုးအလုံးမှုဆောင်တဲ့အတွင်းရေးမှုအဖွဲ့ဝင်ဦးဝင်းထိန်ယာတုကနှုတ်ထွက်တဲ့ဆိုတဲ့ကြေညာချက်အတူကိုသိမ်းယူပြီး Facebook ပေါ်မှာပြန်တင်ခဲ့တာကြောင့်ဦးဝင်းထိန်ကတရားလိုလုပ်ပြီး66ကာကြီးနဲ့နေပြည်တော်တရားရုံးမှာတရားစွဲဆိုခံထားရတဲ့အခင်းဖြစ်ပွားခြင်းကမုံရမြို့ NLD ပါတီဝင်တဦးဖြစ်သူဦးအောင်မြင့်ထွန်းကိုလည်းဒီကနေ့မှာထောင်ဒဏ်6လချမှတ်လိုက်ပါတယ်စစ်တွေရေးဥပဒေပုံမှန်ကိုပြင်ဆင်မှုဥဆောင်လှုပ်ရှားနေသူတွေလည်းဖြစ်ကိုရိုင်းလဲဒီပုံမှန်နဲ့ပြည်တံချမှတ်ခံခဲ့ရဘူးတဲ့ကြပြဆရာမောင်ဆောင်ခါကတော့ပြည်သူတွေရွေးကောက်တင်မြောက်ထားတဲ့အစိုးရတည်းအနေနဲ့ဒီပုံမှန်ကိုပြင်ဖို့မကြိုးစားပဲအစိုးရထိပ်ပိုင်ခေါင်းဆောင်တွေကိုရိုင်းဆက်လက်အသုံးပြုနေသေးတာဟာမေခွန်းထုတ်စရာဖြစ်တယ်လို့ဆိုပါတယ်
ကျွန်တော်တို့ဒီလက်ရှိရှိရရဲ့ကြီးကြော်မှုကပါလဲဆိုတော့အမေသားပြန်လဲတင်းနေလေးလို့ပြောတယ်ပြီးတော့ဒီပုံမှန်ကြီးကအဲ့ဒီအမေသားပြန်လဲတင်းနေလေးကိုအဟံသာဖြစ်စီနေရအခုပို့ပြီးတော့ဒီအဲ့ဒီဖြစ်နေတဲ့ပုံသားမှာ ာပို့ပြီးတော့အမုန်းတရားကြီးအကတရားကြီးပို့ပွားနေတယ်ဆိုတော့ဒီဟာကြီးကမဖြစ်နေတင်လို့ဆိုရယ်သူတို့ဒါကိုဒီတိုင်းကြည့်နေတာကိုလည်းကျွန်တော်အနေနဲ့အများကြီးစဉ်းစားရကြမယ်လို့ကျွန်တော်သုံးသပ်တယ်ဘာလို့ဆိုတော့ဝန်ကြီးချုပ်ဆိုရင်လည်းဒါအစိုးရအဖွဲ့အနေနဲ့သုံးတယ်နောက်ဆိုတော့အန္တရာယ်ပါတီရဲ့ဒီပိုင်းကောင်းဆောင်ပြောဖြစ်တဲ့အန်ဒီမန်ချင်ကိုလည်းဒီပုံမှောက်သုံးတယ်ဆိုတော့သူတို့ကလည်းဒီပုံမှောက်ကိုခြိုက်နေရလားဆိုတာကိုကျွန်တော်နေပြောင်းထုတ်ရမှာပေါ့နော်
NDT အစိုးရတက်လက်ထက်မှာကိုပဲဒီပုံမှန်နဲ့ရုံးတင်တရားဆွဲဆိုခံရတဲ့အမှုပေါင်း54မှုရှိပြီးရှစ်မှုကပြစ်ဒဏ်ချမှတ်ပြီးဖြစ်ပေမဲ့လို့အာမခံမရပဲအချုပ်နဲ့အမှုရင်ဆိုင်နေရတာ၄မှုရှိပါတယ်ခင်ဗျာ
ကုထအောင်သတင်းပေးပို့ထားတာပါအခုမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေပြီးမှတော့အမေရိကန်နိုင်ငံရင်းသတင်းတစ်ပုဒ်ကိုတင်ဆက်ပေးစီမှာတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ဟာတနိုင်ငံဆက်ဆက်ရေးနဲ့ကမ္ဘာအရေးတွေကိုထရမ့်ရဲ့ဖလော်ရီဒါပြည်နယ်ကပမ်ဘီချ်ကမ်းခြေကအိမ်မှာတွေ့ဆုံဆွေးနွေးနေကြပါတယ်။ဂျာတနီတို့ကအမေရိကန်ပြည်အောင်စုကိုရောက်လာတဲ့သမ္မတရှီနဲ့တကယ်ပိတ်ဆွေးနွေးပွဲမှာတရုတ်နဲ့ကုန်သွယ်ရေးအမေရိကန်ဘက်ကလုံငွေပြနေတဲ့ကိစ္စနဲ့မြောက်ကိုရီးယားကိစ္စတွေကိုအလေးထားဆွေးနွေးဖို့မျှော်လင့်ထားကြပါတယ်။ဒါပေမဲ့တရုတ်လူခွင့်ကိစ္စကိုပဲထည့်ပြီးတော့ဆွေးနွေးသင့်တယ်လို့ပြောဆိုနေကြတာကို VOA သတင်းတောက် Slatisa Hawks ပြောပြတဲ့သတင်းကိုကိုဝင်းမင်းကပြောပြပေးပါမယ်ရှင်။
သမ္မတထရမ့်အနေနဲ့တရုတ်သမ္မတရှီနဲ့တွေ့ရမှာကုန်သွယ်ရေးနဲ့ငွေကြေးကိစ္စတွေကိုပြင်းပြင်းထန်ထန်ပြောမယ်လို့အရင်ပြောခဲ့ပေမဲ့အခုတော့နွေနွေထွေထွေကြိုဆိုလိုက်ပါတယ်။မာရာလာဂိုအပန်းဖြေစခန်းကိုရောက်လာတဲ့သမ္မတရှီကိုဆန္ဒမွန်တွေစာတန်းလှလှပပတွေနဲ့ကြိုဆိုလိုက်တာပါ။ဒါပေမဲ့အနာကလမ်းပေါ်မှာတော့တရုတ်စိုးရရဲ့လူခွင့်ရေးချိုးဖောက်မှုကိုဆန့်ကျင်သူတွေကတန်းစီဆန္ဒပြခဲ့ကြပါတယ်။တရုတ်ပြည်မှာအခုလိုဖြစ်နေတာတွေကိုဝိုင်းလက်မှတ်ထိုးတင်ပြဖို့ဆန္ဒပြသူတွေကတည်တည်ချာချာပြင်ဆင်လာခဲ့ပါတယ်။ဆန္ဒပြသူတွေကတူဖြစ်တဲ့ရှန်ခွာနင်းက
အတန်းကွက်လိုက်ဟုတ်
တယ်ကျွန်တော်ဒီကိုနေ့ကျွေးအောင်နေရပါဒီနေရာတဝက်အကုန်လုံးကိုတေချာစစ်ကြည့်ပြပါပြီလုံးဝအဆင်ပြေတယ်လို့ပြောဖို့တော့ခက်တာပေါ့နော်လမ်းမှာခြားထားတဲ့အကင်တွေအမျိုးမျိုးကိုဘယ်လိုကြည့်ရှောင်မှုတွက်ချက်ပြီးရှီရဲ့လက်ထောက်တွေတည်နိုင်အောင်ပေါ့နော်တရုတ်ဆွေရယာရှိတွေဘလို့မားတွေလုံနေတယ်ဆိုတာတေချာသိစေပြီးတော့တရားမျှတမှုအတွက်ရှီကိုတင်ပြပေးဖို့
ဒါပြင်နယူးဂျာစီပြည်နယ် Republican Outlook တော်မှာခရစ်စမတ်ကလည်းထရမ့်အနေနဲ့ရှီနဲ့တွေ့ရမှာဒီတရုတ်လူခွင့်ရေးကိစ္စထည့်ပြောတင်တယ်လို့အခုလိုဆိုပါတယ
် We know there will be discussion about North
Korea. ကျွန်တော်သိပါတယ်မြောက်ကိုရီးယားကိစ္စဆွေးနွေးကြမှာပါဒါဆွေးနွေးသင့်ပါတယ်အကြမ်းဖက်လို့တဲ့မြောက်ကိုရီးယားနိုင်ငံဟာတောင်ကိုရီးယားနဲ့ဒေသတွင်းကတခြားနိုင်ငံတွေအတွက်ချင်းချောက်မှုပါဒီစဲချင်းချောက်မှုပါဒါပေမဲ့သမ္မတအနေနဲ့အားကောင်းအောင်ပြောဖို့လိုပါတယ်ဥပမာဆိုရလက်ထပ်မလုပ်နိုင်တဲ့နီးမျိုးနဲ့ပါလူခွင့်ရေးချိုးဖောက်မှုကိစ္စထည့်ပြောတာမျိုးပေါ့ဝန်ထမ်းစရာကောင်းလောက်အောင်ပဲရှီကျင်မင်းဟာသူ့နိုင်ငံသားတွေကိုနှိပ်စက်ညှဉ်းပန်းတာမျိုးသမီးတွေကိုအတင်းကုန်ဖျက်ချခိုင်းတာနောက်လူခွင့်ရေးပုံမျိုးစုံချိုးဖောက်တဲ့နေရာမှာမြောက်ကိုရီးယားနဲ့နယ်လား၅လားလောက်ဖြစ်နေပါတယ်ဒါကလူသားမျိုးနွယ်ကိုအကြမ်းဖက်တာမျိုးပါ
လစ်တော်အမတ်စမစ်ကဆက်ပြီးအမေရိကန်နိုင်ငံဟာတရုတ်ကိုပစ္စည်းတွေအတွက်ကြီးမားတဲ့ဈေးကွက်ကြီးဖြစ်တယ်ဒါကြောင့်တရုတ်စိုးရအနေနဲ့လူခွင့်ရေးကိစ္စတိုးတက်အောင်လုပ်မပြနိုင်ရင်ဒီဈေးကွက်တွေကိုထရမ့်ကပိတ်ပစ်လို့ရတယ်လို့ဆိုပါတယ်ဒါပေမဲ့သုံးသက်သူတွေကတော့တရုတ်သမ္မတအနေနဲ့လည်းအကျိတ်နဲ့ဆွေးနွေးဖို့ပြင်ဆင်ပြီးရောက်လာတာပါလို့ဆိုပါတယ်။ American အခြေစိုက် Stimson Center ကတရုတ်ရေးကျွမ်းကျင်သူယွန်ဆန်က
The Chinese Foreign Policy Committee
တရုတ်နိုင်ငံကြီးမူဝါဒဆိုင်ရာအတိုင်းအဝိုင်းတစ်ခုလုံးကသူ့ကိုဝိုင်းကြံပေးဖို့လှုံ့ချားပါတယ်။ဘလို့ကိစ္စတွေတင်မဲ့ Trump အနေနဲ့ပူးပေါင်းဆောင်ရွက်လို့စိတ်မြင်မာလောက်ဘလို့လုံးမယ်။အထူးသဖြင့်ကျမကြိုမန်းကြည့်တာကြိုမြင်နေတာကအခုညလက်ဆောင်ကြီးကြီးမမစင်နာဘရဘွားနဲ့အတူရှီကိုပို့လိုက်တာပါ။
သုံးသက်သူယင်ဆန်ကဆက်ပြီးထရမ့်အနေနဲ့အရင်သူရွေးကောက်ပွဲမှာကတိပေးခဲ့တဲ့လမ်းပန်းဆက်သွယ်ရေးအဆောက်အုံတိုးမြင့်ရေးအတွက်ငွေလိုနေတယ်။ဒါကိုတရုတ်ကကူညီရင်းနှီးမြှုပ်နှံပေးနိုင်တယ်လို့ဆိုပါတယ်ခင်ဗျာ
။ကိုဝင်းမင်းတင်ဆက်ထားတာပါ။အခုခါမှာတော့တောတာရှင်တွေအတွက်တကြံကြိုတိလက်ဆောင်အနေနဲ့ခင်ဖုံးတည်ဆူထားတဲ့မျောလင်းတော်တကြံတချင်းကိုတင်ဆက်ပေးကြပါမယ်ရှင
်။Through your continue getting the way is so good to your chest Do you die What that the way go day Do say no more I'm young be you love me ba Ah ah Should move near it, should we need it
တို့တရှင်တွေလည်း VOA ရဲ့တကြံကြိုတိလက်ဆောင်ကိုကြံနေတက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်။ VOA ကနေတက်ကြနေညနေခင်းစီစဉ်တွေကိုဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတင်ဆက်ပေးမယ့်ညဘက်9နာရီ10နာရီအထိမြန်မာဘာသာစီစဉ်တွေမှာတော့မြို့သမီးကဏ္ဍသုတဆောင်တဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍဆရာတွေကိုနားဆင်ကြဖို့ရှိပါတယ်။ဒီဝေကနေတောက်ကြနေညနေခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုကိုရနိုင်ကကြီးညာပေးပါမယ်ရှင
်။စီးရီးယားဆိုရကရဲသားတွေပေါ်ဓာတ်ရုလက်နက်သုံးတိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်စစ်တပ်ကစီးရီးယားကိုဒီကနေ့အစောပိုင်းမှာဒုံးကျည်တွေနဲ့တိုက်ခိုက်လိုက်ပါတယ်။ဒါဟာအမေရိကန်တပ်တွေဘက်ကစီးရီးယားဆိုရတပ်တွေကိုပထမဆုံးအကြိမ်တိုက်ရိုက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။စီးရီးယားသမ္မတဘရှာအာဆတ်ဆိုရကရဲသားတွေပေါ်မှာဓာတ်ရုလက်နက်နဲ့တိုက်ခိုက်ခဲ့တာကြောင့်လူတရာကျော်သေဆုံးခဲ့ပါတယ်။မြေထဲပင်လယ်အရှေ့ဘက်ပိုင်းမှာတပ်ဖြန့်ထားတဲ့အမေရိကန်ရေတပ်ရဲ့ဖြတ်သိမ်းပေါ် USS Ross နဲ့ USS Porter တို့ကနေတောက်ကြနေမနက်ဒေသစံတော်ချင်း၄နာရီ၄မိနစ်မှာ Tomahawk တာဝဲပြင်ပယ်ထိန်ဒုံးကျည်59ခုနဲ့ပစ်လွတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့ဒုံးကျည်ပစ်လွတ်တိုက်ခိုက်မှုဟာ3မိနစ်ကနေ4မိနစ်ကြာကြာမြင့်တယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။စီးရီးယားနိုင်ငံတွင်အမေရိကန်တို့ရဲ့စစ်ရေးလှုပ်ရှားမှုတွေကိုအပြည့်အဝထောက်ခံတယ်လို့ဗြိတိန်နိုင်ငံကလည်းပြောလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့အမေရိကန်တို့ရဲ့လှုပ်ရှားဟာနိုင်ငံတကာနိုင်ငံရဲ့အချုပ်အခြာအာဏာကိုရန်စားဖို့အကြောင်းရှာတဲ့လှုပ်ရှားဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ခုလိုလေကြောင်းတိုက်ခိုက်မှုကြောင့်စီးရီးယားစစ်သား၄ဦးသေဆုံးတယ်လို့လေလာဆောင်ကြည့်သူတွေကပြောပေမဲ့စီးရီးယားကတော့၆ဦးသေဆုံးပြီးအတော်များများဒဏ်ရာရသွားတယ်လို့ပြောပါတယ်။ဒီတိုက်ခိုက်မှုမှာလင်းယုံတရားစင်ကျော်စီးတိုးလောင်အောင်တခုလေကြောင်းရံကာကွယ်ရေးစခန်းတစ်ခုပျက်စီးသွားတယ်လို့လည်းဗြိတိန်ခြေစိုက်စီးရီးယားလူခွင့်ဆောင်ကြည့်အဖွဲ့ကပြောပါတယ်။နှစ်ရက်တာထိပ်သီးစီးဝေးပွဲအတွက်ဖလော်ရီဒါပြည်နယ်ပန်းမြေစခန်းကိုရောက်ရှိနေတဲ့တရုတ်သမ္မတရှီဂျင်ပင်ကိုအမေရိကန်သမ္မတဒေါနယ်ထရမ့်ကမနေ့ကကြိုဆိုနှုတ်ဆက်ပါတယ်။ခေါင်းဆောင်တို့တွေ့ဆုံမှုကနေရလဒ်တစုံတရာမရှိသေးပေမဲ့လို့ယင်းနေမှုပိုရလာတယ်လို့တော့သမ္မတထရမ့်ကပြောပါတယ်။မြောက်ကိုရီးယားဆိုရကဒီသတင်းမဲ့ပယ်ထိန်ဒုံးကျည်စမ်းသပ်ပစ်လွတ်ခဲ့ရတဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ခင်ဗျာ
။သတင်းကြီးချုပ်ကိုကိုရနိုင်ကကြေညာပေးခဲ့တာပါ။ဒီညနေတွေစီစဉ်ထုတ်လွှင့်မှုကတော့နန်းလောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့နက်ရှင်ကာလီဖြစ်ပါတယ်။ကျမအီတန်စမရှင်။ VOA American တန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီ10:00နာရီအထိလိုင်းဒိုမီတာ24 25နဲ့52တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကျမရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.